ီဇယ်လီတာ5တန်းတင်လာပြီးတော့တင်မောသား18ဦးပါတဲ့ဂျပန်လောင်စာစီတင်တင်မောဒဇင်ဟာစင်ပကဘူကနေမြန်မာနိုင်ငံစီအသွားမလက်ကရေးလက်ကြားမှာကျဆတဲ့ပင်လယ်ဓားတွေကအင်္ဂါနေ့မှာလွတ်ရပြီးတော့တင်မောသား3ဦးကိုပြန်ပေးဆွဲဖမ်းဆီးသွားခဲ့ပါတယ်မြန်မာအင်ဒိုနီးရှားထိုင်းနဲ့အိန္ဒိယနိုင်ငံသားတင်မောသားတွေကအင်ဒိုနီးရှားနိုင်ငံသား3ဦးကိုဖမ်းဆီးသွားခဲ့ပြီးကျန်တဲ့သူတွေကိုတော့အခန်းတစ်ခန်းထဲမှာကျိုးချီပြီးပိတ်ထားခဲ့တယ်လို့စင်ကာပူကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။တင်မောဟာတန်ဂျွန်ကာရန်ဆိုတဲ့မလေးရှားမြို့စစ်ကမ်းကနေရေမှန်21.8မိုင်အကွာမှာရောက်ရှိနေတဲ့အချိန်ခြောက်လုံးမြို့တင်တာနယ်လက်နဲ့ဓားတွေကင်ထားတဲ့ပင်လယ်ဓားတွေကစပီဒ်ဘုတ်တစ်စီးနဲ့ကပ်လာပြီးတင်မောပေါ်ကျိုးနဲ့တက်ခဲ့ကြတာဖြစ်ပါတယ်။တင်မောသားတွေကိုဖမ်းဆီးချုံနှောင်ခဲ့ပြီးတဲ့နောက်ဒီဇယ်လီတာ3တန်းကိုတခြားတင်ပေါ်နှစ်ဆင်းပေါ်ပြောင်းယူပြီး6နာရီလောက်ကြာပြီးတဲ့နောက်မှာပြန်ထွက်သွားကြတာဖြစ်ပါတယ်။လူရခံရပြီးနိုင်ရီပေါင်းများစွာကြာပြီးတဲ့နောက်အခန်းထဲမှာပိတ်ခံနေရတဲ့တင်ပေါ်သားတွေကသူတို့ဘာသာသူတို့လွတ်မြောက်အောင်လုပ်နိုင်ခဲ့ပြီးတော့မှအင်ဒိုနီးရှားတင်ပေါ်သား3ဦးကိုပင်လယ်ဓားတွေပြန်ပေးဆွဲသွားတယ်ဆိုတာကိုသိခဲ့ကြရတာဖြစ်ပါတယ်။တင်ပေါ်ဟာအခုကြောက်ချနာထားပြီးစုံစမ်းစစ်ဆေးမှုတွေပြုလုပ်နေပါတယ်။